သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတို့ရရှိများကိုဩဂတ်စ်လ29ရက်ဗုဒ္ဓနေ့အတွက် SPS News/သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ယနေ့အတွက်ထိတ်တန့်သတင်းများသတင်းထောင်5ဦးအပါအဝင်လူ20ထက်မနည်းသေဆုံးခဲ့ရတဲ့ဂါဇာဆေးရုံကိုပုံချေတိုက်ခိုက်မှုမှာအစ္စရေးရဲ့ကနအူးစုံစမ်းစစ်ဆေးမှုကတိုက်ခိုက်မှုဟာဟာမစ်တပ်ဖွဲ့ဝင်တွေကိုစောင့်ကြည့်ဖို့အဲ့ဒီနေရာမှာနေရာယူထားတဲ့ဟာမစ်ကင်မရာကိုထုတ်ယူဖို့ရည်ရွယ်ထားတဲ့နေရာကိုတိုက်ခိုက်တာလို့ပြောဆိုပါတယ်။ခန်ယူနစ်မျိုးရှိနာဆာဆေးရုံကိုတိုက်ခိုက်မှုတွင်ဟာမစ်ပြည်မှ6ဦးသေဆုံးခဲ့ကြောင်းအစ္စရေးကပြောဆိုတော်လဲ၎င်းတို့အနေမှာသေဆုံးခဲ့သည့်သတင်းထောင်5ဦးကိုထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဝန်ကြီးချုပ်အန်သိုနီအယ်ဘနီစီကအေဇီယိုသည်ဩစတြေးလျမှာအီရန်ဆူရာကဂျူဘာသာရေးတိုက်ခိုက်မှုတစ်ခုကိုညွှန်ကြားခဲ့ပြီးယုံကြည်ရလောက်သောအထောက်အထားများစုဆောင်းထားကြောင်းကြေညာခဲ့ပြီးနောက်ဩစတြေးလျသည်အီရန်နှင့်တန်တမန်ဆက်ဆံရေးဖျက်တောက်ထားပြီးအီရန်သာမတ်အားဩစတြေးလျမှာထွက်ခွာရန်ခုနှစ်ရက်အချိန်ပေးလိုက်ပါတယ်။ရဲအယားရှိနှစ်ဦးကိုသနတ်နဲ့ပြစ်သက်ခဲ့တဲ့သံတရားရှိသူမျိုးသားကိုအင်္ဂါနေ့ကဆက်လက်ရှာဖွေနေပါတယ်။တိုက်ခိုက်ခံရခြင်းတွင်ဖန်ဝန်ရန်ထုတ်ရန်မဲလ်ဘန်မြို့အရှေ့မြောက်ဘက်ကီလိုမီတာ300ခန့်အကွာရှိပေါ်ပတ်ခံရတွင်ရဲအယားရှိများသွားရောက်ခဲ့ခြင်းဖြစ်ပါတယ်။ချီလက်ဒေတာရှိဩစတြေးလျများသည်၎င်းတို့ရဲ့မျိုးများမှတက်တူရွယ်သူများထက်73နှစ်ဆော်ပြီးသေဆုံးနေကြပြီးချီလက်ဒေတာများတွင်နှစ်စဉ်ကျန်းမာရေးအသုံးစရိတ်လုံငွေဒေါ်လာ 8.35 ဘီလီယံထိရောက်ရှိနေပြီလို့ဆိုပါတယ် National Rural Health Alliance မှထုတ်ပြန်သောကိန်းဂဏန်းအသစ်များအရမျိုးပြင်တွင်နေထိုင်သူများသည်နှစ်စဉ်ကျန်းမာရေးအသုံးစရိတ်တွင်ဒေါ်လာ1090ဆုံးရှုံးကြောင်းပြသနေတယ်လို့ဆိုပါတယ် University of Australia ဥက္ကဋ္ဌကတက္ကသိုလ်ဝင်ကြီးများအတွက်အမြင့်ဆုံးငွေပေးချေမှုအစဉ်ကိုဖယ်ရှားရန်တောင်းဆိုလိုက်ပါတယ်ဥက္ကဋ္ဌ Caroline Evans ကျောင်းသားများအတွက်တရားမျှတသောတက္ကသိုလ်ဝင်ကြီးငွေခွဲဝေမှုညီမျှရန်သူမှယူဆသည့်အရာအတွက်ကင်မရာမှာရှိတဲ့National Press Club မှာယနေ့တွင်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။နေစဉ်သတင်းတို့ news/ များပုံမူချသိရန် SBS Language Podcast ကိုသွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ